ချခြားခံရတဲ့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါင်ဆန်းစုကြည်ရဲ့အသက်အန္တရာယ်ထိခိုက်အောင်တမင်ရွယ်ချက်နဲ့စစ်ကောင်စီကလုံလောက်တဲ့ဆေးကုသမှုမပေးဘူးလို့ NLD ပါတီကပြောကြားလိုက်ပါတယ်စစ်ကောင်စီဟာသူတို့ဆက်လက်တည်ထောင်ခံရအောင်လို့ဒေါင်ဆန်းစုကြည်ကိုလျှို့ဝှက်နေရမှာထိမ့်သိမ်းထားပြီးတော့နိုင်ငံရေးအကျဉ်းသားတွေရာတင်တဲ့အခွင့်အရေးတစ်ခုမှမပေးဘူးလို့ဒီကနေ့စက်တင်ဘာ14ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်အသက်88နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ကိုလုံလောက်တဲ့ဆေးကုသမှုမပေးတဲ့အပြင်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေမချွေးသလိုတင့်တော်တဲ့နေရာမှာလည်းမထားတာကိုထောက်ပြပြီးတော့သူ့အသက်အတွက်စိုးရိမ်စရာဖြစ်နေတယ်လို့ကြေညာချက်ထဲမှာထောက်ပြထားပါတယ်ဒေါက်ဆန်းစုကြည်ရဲ့အခြေအနေရိုးရွင်းနေုံမကသူ့အသက်ကိုပါစိုးရိမ်စရာဖြစ်နေတဲ့အပေါ်စစ်ကောင်စီမှလုံးဝတာဝန်ရှိတယ်လို့ NLD ပါတီကပြောပါတယ်ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ရေးအတွက်ကုလသမဂ္ဂအာဆီယံနိုင်ငံတကာအဖွဲ့အစည်းတွေအပြင်ပြည်ရင်းပြည်ပကတော်လိုင်းရေးအင်အားစုတွေအနေနဲ့လက်ရှိကြိုးပမ်းနေတာထက်ပိုပြီးတော့ပြင်းထန်တဲ့တွန်းအားပေးမှုတွေလုပ်ကြပါလို့ NLD ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်ဒေါက်ဆန်းစုကြည်ဟာထောင်ထဲမှာဒီတဖုံးနာဝေဒနာခံစားနေရပြီးတော့မူးဝေပြုတ်အံခဲ့တယ်လို့အခုစက်တင်ဘာလဆန်းပိုင်းကသတင်းတွေထွက်လာခဲ့ပါတယ်အခုလိုအခြေအနေကြောင့်ကောင်းကောင်းမရနိုင်မဲ့လမ်းလည်းမလျှောက်နိုင်ဘူးလို့သိရတယ်ဆိုတာကိုတားဖြစ်သူကိုထိန်လင်းခေါ် Kim Harris က VOA မြန်မာပိုင်းကိုပြောကြားခဲ့ပါတယ်အရေးပေါ်စေကူတာစောင့်ရှောက်ခွင့်ပေးဖို့အချင်းထောင်တာဝန်ရှိသူတွေကပန်ကြားခဲ့ပေမဲ့လည်းစစ်ကောင်စီကပယ်ချခဲ့ကြောင်းနဲ့မိသားစုနဲ့လည်းတွေးခွင့်မပေးဘူးလို့ Kim Harris ကပြောကြားခဲ့ပါတယ်ရှင်